2023ခုနှစ်အောက်တိုဘာလ1ရက်နေ့ကနေ15ရက်နေ့အထိမြန်မာနိုင်ငံတဝန်းကမြို့နယ်ပေါင်း20မှာစမ်းသပ်တကောင်စီစတင်ကောက်ယူမှာဖြစ်ကြောင်းစစ်ကောင်စီကကြေညာထားတဲ့အတိုင်းရခိုင်ပြည်နယ်ထဲမှာတော့မောင်တော်မြို့ကတချို့ရပ်ကွက်တွေမှာစတင်ကောက်ယူနေပြီဖြစ်ပါတယ်အခုလိုစမ်းသပ်တကောင်စီကောက်ယူနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကနေပြီးတော့စူးစီးတင်ပြထားတာကိုမတ်စုမွန်ကပြောပြပေးပါရှင်
။မြန်မာနိုင်ငံတဝန်းလုံးကမြို့နယ်ပေါင်း20မှာအောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ15ရက်နေ့အထိစမ်းသပ်တကောင်စီကောက်ယူဖို့စစ်ကောင်စီဘက်ကနေအောက်တိုဘာလ1ရက်နေ့မှာစတင်ပြင်ဆင်လိုက်တာဖြစ်ပါတယ်။မြို့နယ်20မှာကောက်ယူမှာဖြစ်ပါတယ်။ပြည်နယ်နဲ့တိုင်း14ခုကနေရာတချို့မှာတော့စမ်းသပ်ကောက်ယူမှုတွေစတင်နေပြီဖြစ်ပါတယ်။စမ်းသပ်ကောက်ယူမဲ့နေရာတွေထဲမှာရခိုင်ပြည်နယ်မောင်တော်ဒေသလည်းပါဝင်ပါတယ်။မောင်တော်ဒေသကရခိုင်ရမိရဖတူကတော့အော်တိုဘာလ1ရက်နေ့ခရဲကနေစမ်းသပ်သကောင်စင်းကောက်ယူဖို့ကြေညာနေတာဖြစ်ပြီးတော့အခုချိန်ထိတော့သူနေထိုင်တဲ့ရပ်ကွက်ထဲမှာလာပြီးတော့စရင်မကောက်သေးဘူးလို့ VOA မြန်မာပိုင်းကအခုလိုပြောပြပါဗျာ။သကော
င်စင်းတွေကောက်နေပါတယ်လာဝကကနော်လူဝင်မှုစီးကြေးကပေါ့နော်အဲသကောင်စင်းတွေကောက်နေပါတယ်ကျမတို့အော်ဒီကျမတို့ဖက်ကိုကျမတို့ရေကိုဆက်ကိုမရောက်သေးပါဘူးခိုးခဲမှာကောင်းနေပါတယ်တရေနေကတိကပါဒီကအော်တိုဘာလာတရေနေကတိကကောင်းနေပါတယ်ကျမပတင်းတွေသီးရသေးပါဘူးကောင်းနေတာလောက်သေးသီးပါသေးတယ်ကျမတို့ရေကိုဆက်ကိုမရောက်သေးပါဘူးအော်ကျမကတော့ရိုးရိုးလေးနေသူတို့ကတကောင်စင်းကောက်တာလူကြီးပဲလောက်ရှိသေးဆိုတာပေါ့နော်အဲသူတို့မှာကူးဆိုရင်မင်းစင်းမင်းစင်မေလို့ပေါ့အဲ့ဒါတွေအတဲလွတ်လွတ်လေးထင်ပါလေဒီမှန်ကတော့
ရခိုင်ပြည်နယ်မောင်တော်ဒေသအတွက်စမ်းသပ်ကောက်ယူမှုတွေစတင်နေပြီမဲ့အဲ့ဒီဒေသတွင်းမှာနေထိုင်တဲ့ရိုဟင်ဂျာတွေရဲ့နေရာတွေမှာတော့စမ်းသပ်သကောင်စရင်တီးခြားကောက်ယူတာမျိုးနဲ့ပတ်သက်ပြီးတော့လာရောက်ပြောဆိုအကြောင်းကြားထားတာမျိုးမရှိသေးဘူးလို့ရိုဟင်ဂျာတအူးက VOA ကိုအခုလိုပြောပြပါဗျ
။ရခိုင် community ကိုကြတော့တရင်စင်းတရင်တက်ပြီးတော့စရင်တွေကောက်တဲ့အမှတ်တကောင်စီရုံကြတဲ့ကောက်တယ်ဆိုတာကတော့ပုံမှန်ကောက်လိကောက်တာရှိတာ6လတည်းချင်းနေကြဆောင်နာမည်နဲ့အဲနေကြဆောင်တွေကလိုက်ကောက်နေတယ်ဒါတော့ပုံမှန်ကောက်လိကောက်တာရှိတာဟာပါတကောင်စီကပုံမှန်ကောက်လိကောက်တာရှိတာ6လတည်းချင်း
ရခိုင်ပြည်နယ်အတွင်းကောက်ယူမှုအခြေအနေကိုသိရဖို့ရခိုင်ပြည်နယ်လာဝကမှုကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုချိန်ထိပြန်လည်ဖြေကြားတာမရှိသေးပါဘူး။ပြီးခဲ့တဲ့နှစ်2014ခုနှစ်လူဦးရေနဲ့နေအိမ်အကြောင်းအရာသကောင်စင်းကိုအခြေခံပြီးတော့2023ခုနှစ်အောက်တိုဘာလ1ရက်နေ့အထိမြန်မာနိုင်ငံရဲ့လူဦးရေဟာ 56.2 သန်းရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ရန်ကုန်တိုင်းမှာတော့လူဦးရေ6သန်းနဲ့အများဆုံးဖြစ်ပါတယ်။မန္တလေးတိုင်းနဲ့ရှမ်းပြည်နယ်ကတော့လူဦးရေ 6.8 သန်းစီနဲ့ဒုတိယနေရာမှာရှိနေတယ်လို့ဖော်ပြပါရှိပါတယ်။ AOR တိုင်းကတော့ 6.2 သန်းဖြစ်ပါတယ်။သူကတော့တတိယလူဦးရေအများဆုံးတိုင်းလို့ဆိုနိုင်ပါတယ်။ဒါတွေကတော့ခံမှန်းတွက်ချက်မှုတွေသာဖြစ်ပြီးတော့စမ်းသပ်သကောင်စင်းကောက်ယူမှုမှာတော့တွေ့ရှိတဲ့အတိုင်းအရက်တွင်းမှာကောက်ယူတဲ့စနစ် Defacto Snick Net ကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့ပြောပါတယ်။မျိုးနယ်ပေါင်း20ကိုစမ်းသပ်ကောက်ယူမှဖြစ်ပြီးတော့မျိုးနယ်တစ်ခုစီအတွက်စည်ရင်ကောက်ကွက်တရားထားပြီးတော့တတ်မှတ်ကောက်ယူဖို့ပြင်ဆင်ထားတာပါပြည်လုံးကျွတ်သကောင်စည်ရင်ကိုတော့2024ခုနှစ်အောက်တိုဘာမှာကောက်ယူမှဖြစ်ပါတယ်ဒီကောက်ယူမှုအပြီးရလာတဲ့လူဦးရေစည်ရင်ကိုအခြေခံပြီးမှသာမဲစည်ရင်အတွက်ဆက်ပြီးတော့ကောက်မှဖြစ်ကြောင်းနဲ့ပြီးရင်တော့ရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်လက်ရှိစမ်းသပ်ကောက်ယူမဲ့နယ်မြေတွေတဲကကရင်နဲ့ပဲခူးတိုင်းဒေသတွင်းကတချို့နေရာတွေမှာတော့စစ်ကောင်စီဘက်ကအပြည့်အဝမထိန်းချုပ်နိုင်တဲ့နေရာတွေပါဝင်တယ်လို့စမ်းစစ်သူတွေကထောက်ပြပါဗျ။ဒါပေမဲ့ဒီဒေသတွေမှာကောက်ယူမဲ့ပုံစံနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကရှင်းရှင်းလင်းလင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။လက်ရှိမှာတော့နေပြည်တော်အပါအဝင်လုံခြုံရေးအရာအဆင်ပြေတဲ့နေရာတွေကိုရွေးပြီးတော့စမ်းသပ်သကောင်စီကောက်ယူနေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရဆီယာနာသိမ်းပြီးကလေးကနိုင်ငံတွင်းမှာကျေပြန့်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ 1.6 တန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဖော်ပြထားပါတယ်။ဒီလိုမျိုးအိုးအိမ်ကိုဆုံးခွာပြီးတော့ထွက်ပြေးနေရသူပြည်သူတွေအတွက်ဘယ်လိုမျိုးစည်ရင်းသွင်းမှုစီစဉ်ထားတယ်ဆိုတာနဲ့ပတ်သက်လို့တော့လာဝကဘက်ကရှင်းရှင်းလင်းလင်းပြောဆိုထားတာမရှိသေးပါဘူး။မြန်မာနိုင်ငံမှာပြည်လုံးကျွတ်လူဦးရေသကောင်စီရင်ကောက်ယူခြင်းလုပ်ငန်းကို1983ခုနှစ်1983ခုနှစ်နဲ့2014ခုနှစ်တွေတုန်းကကောက်ယူခဲ့ပူပါတယ်။ဆယ်နှစ်တစ်ကြိမ်ပြည်လုံးကျွတ်သကောင်စီရင်ကောက်ယူမှုကိုလှုပ်ဆောင်ရမှာဖြစ်ပြီးတော့လာမယ့်2024အောက်တိုဘာလမှာလည်းပြည်လုံးကျွတ်သကောင်စီရင်ကောက်ခံသွားဖို့စစ်ကောင်စီဘက်ကပြင်ဆင်နေတာဖြစ်ပါတယ်ရှင်။